င်ပွင့်တဲ့အစီအစဉ်ကကြိုဆိုပါရရှင်။ပြည်သူတွေဘက်ကတင်ပြချင်တာတွေတောင်းဆိုချင်တာတွေမေးမြန်းချင်တာတွေကိုပြည်သူတွေရဲ့ကိုယ်စားအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုရင်ပွင့်တဲ့အစီအစဉ်ကနေတက်ဆင့်မေးမြန်းတင်ပြသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ဘာတွေရင်ပွင့်ထားကြသလဲကြည့်အောင်ပါရှင်
။ဟိုတလောတုန်းကတကယ်တည်းအမြင်ကအားလားကတ်သွားပေါ်တာမရှိဘူး။မရှိဘူးဆိုတော့အဲ့မဝင်လာတော့တခြားပါရာစီတမောတခြားလုံးအဝိုင်းလေးပေါ့နော်တခုအဲ့ဝင်လာအဲ့ဒါကတော့ဆောင်ထားတာပါကိုက်ခဲပြောက်စီအဲ့ဝင်လဲအဲ့လိုကအရန်တိုးဝေ့ပြီးဝင်ရတယ်အဓိကကတော့ဒီဆေးတွေကိုပေါ့နော်ဟိုဘာလဲလုံးလောက်လောက်ဖြန့်ပြူးပေးစေခြင်းနဲ့နောက်ဈေးနှုန်းကိုလည်းလေအရန်ကြီးမတင်စေခြင်းပေါ့နော်အဲ့ဆိုတချို့ကျတော့လည်းနာတာရှည်ရောဂါတွေရှိရလေခံစားရရှိတယ်ဒါပေမဲ့သူတို့တွေကြဆိုလို့ရှိရင်ဒီဆေးဘူးနဲ့ဝင်ခွင့်မှာစိုးတယ်ပေါ့နော်အဲ့တော့အဲ့ဒါကြီးအရန်ဈေးတည်ရောက်လာမှုဖြစ်စေခြင်းဒီဈေးတည်မရောက်နိုင်အောင်လို့ဒီသက်ဆိုင်ရာနေလိုက်ပြီးတော့အဲ့လိုစစ်စစ်ဒါမျိုးလေးတွေပြုစေခြင်းပါလေ
မန္တလေးမြို့ကမက်ရင်ရင်ခန့်ရဲ့ပြောပြချက်တွေပါဒီပေါ်ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်ကဖြေကြားထားပါတယ
်ဈေးဆိုင်တွေကိုကျွန်တော်တို့ထိတ်ချုပ်တဲ့ကိစ္စကဝန်ကြီးဌာနကတော့ကျွန်တော်တို့ကregister ပြီးတဲ့အလုပ်တွေကတော့ကျွန်တော်တို့ဒါကျန်းမာရေးနဲ့အကြီးစားဝန်ကြီးဌာနကတာဝန်ရှိတာပေါ့နော်ဈေးဆိုင်ရောင်းချခွင့် register ကိုကျွန်တော်ပြောချင်တာပါเนาะခုနကပြောတဲ့ဈေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဘက်ကဝန်ကြီးဌာနဘက်ကကျွန်တော်တို့ထိန်းချုပ်ဖို့အတွက်ကျွန်တော်တို့အရင်တုန်းကလည်းကျွန်တော်တို့ရဲ့လုပ်ငန်းစဉ်ထဲမှာမပါဘူးခင်ဗျเนาะ
စစ်ပွားရေးနဲ့ကုသရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်စိုးကလည်းအခုလိုတုံ့ပြန်ထားပါလိမ့်ရှင
်အခုကျွန်တော်တို့ကဒီဈေးကုန်တဲ့အတင်းနဲ့ဒါနီနီတကဦးအောင်စိုးရဲ့လေးရဲ့ရှိပါတယ်နေရာဒေသအနှံ့ဆိုတော့လေတချို့နေရာတွေမှာတော့ပစ္စည်းပြတ်သွားတာမျိုးလည်းဖြစ်နေတာပေါ့ဒီအဓိကတော့ဒီကိစ္စကိုမြန်မာနိုင်ငံဈေးနဲ့စစ်ပစ္စည်းကုန်တဲ့အတင်းကသူကအဓိကသူကတာဝန်ပစ္စည်းပြတ်ရရှိတဲ့အတွက်သူတို့ကိုယ်တိုင်ကလည်းဟိုအကုန်လုံးကိုတော့ပစ္စည်းတွေမပြတ်လိုက်ရေးဈေးမတက်ရေးကိုအထူးဂရုစိုက်လေးရရှိပါတယ
်ဒါပေမဲ့ဆိုင်တွေမှာဆေးဝါးအပါအဝင်အခုဆိုရင်နှာခေါင်းဈေးတွေလက်တန့်ဆေးရည်တွေဈေးတက်ကုန်တယ်လို့ပြောဆိုကြပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်အစိုးရကတော့အဲ့လိုဈေးတင်ရောင်းချတာတွေရှိရင်အရေးယူမယ်လို့ပြောထားတာပါ။ဒါပေမဲ့လည်းလက်တွေ့ဆောင်ရွက်မှုမတွေ့ရဘူးလို့ပြောဆိုသံတွေရှိပါတယ်
။တိုင်ကြားမယ်ဆိုတဲ့တကယ်လို့တော့ခဏခဏကြားတယ်။ဘယ်လိုတိုင်ရမလဲဆိုတဲ့ကိစ္စတကွာပြည်သူမပြောနဲ့ဒီနိုင်ငံကြီးနယ်ပယ်မှာရှိတဲ့နိုင်ငံကြီးသမားတွေကဘယ်လမ်းတိုင်ရမှာမသိဘူးပြည်။အဲ့လိုနေတာကျွန်တော်တို့ကဘယ်တိုင်ရမှာ။နောက်တစ်ခုဒီအကောင်မှာကျွန်တော်တို့ဆက်တရားပုံမဲ့ရှိတော့ဟုတ်လေသူတို့ operator တွေချိန်ပြည့်ခွင့်ထားဖို့တော့လိုအပ်တယ်။နော်ပြီးတော့စာနဲ့လက်ကူတိုင်လို့ရတာမဟုတ်ဘူး။အဲ့တော့ပုံတွေခွင့်ဖို့လည်းလိုအပ်တယ်။အဲ့ဒီပုံမှာလည်းတကယ်ဖြည့်ရှင်းပေးဖို့လည်းလိုအပ်တယ်။ပြဿနာတွေဒီလောက်တက်နေတဲ့ကိစ္စတကူကယနေ့ online media တွေမှာလည်းတွေ့နေတာပဲ။အဲ့တော့တိုင်းပြရမလို့အောင်ဖြည့်ရှင်းပေးနိုင်ဖို့ကောင်းတယ
်။ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကကိုသိန်းအောင်မြင်ပြောသွားတာပါ။ဒီမေးခွန်းအတွက်ရဲမှုကြီးကျော်တိဟာကိုရင်ဖွင့်တဲ့အစီအစဉ်ကနေဆက်သွယ်မေးမြန်းခဲ့ပါတယ်။ဖုန်းလက်ခံဖြည့်ဆိုခြင်းမရှိပါဘူးစစ်ပွားရေးနဲ့ကုသရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်စိုးကတော့ဒီမေးခွန်းကိုအခုလိုဖြေကြားထားပါတယ
်ဥပဒေအရတော့လိုအပ်ရင်အရေးယူတိုင်းနဲ့ဥပဒေကိုချေဆုံးဖို့အတွက်ပြင်ဆင်ထားပြီးပါပြီနော်အခုကဈေးဆိုင်တွေကဟိုမရောနိုင်မှုဘူးပိတ်ကုန်တာကိုရှိတယ်ဘာလို့လဲဆိုတော့ဝန်ထမ်းတွေကရောဂါကိုကြောက်ပြီးတော့မလာရင်တို့အဲဓာမျိုးလည်းရှိတယ်နောက်တစ်ခုကဖတ်လိုက်ရင်လည်းမောင်ကိုဖြစ်သွားမယ်ကြောက်သွားမယ်အဲဒီလိုမျိုးလေးရှိတယ်အဲ့တော့ရေးယူတိုင်းလေဒီကကြာသွားမှာတော့မဟုတ်ဘူ
းဒါကတော့လက်တလော့ပြည်သူတွေရင်ဆိုင်နေရတဲ့ဆေးဆိုင်တွေမှာဆေးတွေဝယ်မရတဲ့အခက်ခဲဈေးတွေတက်နေတဲ့ပြဿနာပေါ့သူတို့ရဲ့ကိုစားအစိုးရကိုမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်အခုလိုနေ့စဉ်လူမှုဘဝတွေမှာကြုံနေရတဲ့အခြေအနေတွေကိုအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုမေးမြန်းတင်ပြခြင်းနဲ့ဆိုရင်ဖြင့်ရင်ဖွင့်တဲ့အစီအစဉ်ကအမြဲတမ်းကြိုဆိုနေပါတယ်ရှင်